ယူကရိန်းနိုင်ငံမာရီယိုပိုမြို့အဇော့စတယ်တပ်မတိစက်ရုံထဲမှာကျန်းနေတဲ့ယူကရိန်းတပ်ခိုက်ရေးသမားတွေကိုကယ်ထုတ်ဖို့အတွက်ယူကရိန်းစစ်တပ်ကကြိုးစားနေပါတယ်။ရုရှားတပ်တွေဝိုင်းထားပြီးဘုံကျဲတိုက်ခိုက်နေတဲ့စိတ်ကမ်းမြို့ကတပ်မတိစက်ရုံဝန်ထဲရှိနေကြတဲ့တိုက်ခိုက်ရေးသမား260ကျော်ကိုတင်းနှင်းလာနေတော့ကယ်ဆယ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာပြင်းထန်သူ53ယောက်ကိုမာရီယိုပိုမြို့အရှေ့ဘက်မှာရှိတဲ့Novo Azovsk မြို့ဆေးရုံကိုပို့ပေးခဲ့ရတယ်လို့ Ukraine ဒုတိယကာကွယ်ရေးဝန်ကြီးကပြောပါတယ်။အဲ့ဒီမြို့ဟာ Russia တပ်တွေနဲ့ Russia လိုလာတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့မြို့ဖြစ်ပါတယ်။ Ukraine တိုက်ခိုက်ရေးသမား211ယောက်ကိုလည်း Russia ထောက်ခံတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့ Olenivka မြို့ကိုခေါ်သွားခဲ့ရတယ်လို့ဒုကာကွယ်ရေးဝန်ကြီးကပြောပြီးတော့အခုလိုကယ်ထုတ်ခဲ့ရသူတွေကို Russia အကျဉ်းသားတွေနဲ့အလဲအလှယ်လုပ်တာခံရနိုင်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကတရားကောင်းတွေအလုံးအသက်ရှင်နေဖို့လိုရဲဆိုတာကိုသမ္မတဗလိုဒီမီယာဇယ်လန်စကီကနိုင်ငံကိုပြောကြားတဲ့မင်ခွန်းနဲ့မှပြောခဲ့ပြီးတော့သူတို့အိမ်ပြန်ရောက်နိုင်ရေးစစ်တပ်နဲ့ထောက်လန်းရေးကဆောင်ရွက်နေတဲ့စစ်စင်ရေးဟာတိတ်ကိုတိမ်ပွေခတ်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။